မြန်မာနိုင်ငံမှာစစ်တပ်ရဲ့နှိပ်ကွပ်မှုတွေအဆုံးသတ်နိုင်ရေးဒေတာရင်းကြိုးပမ်းမှုကိုနိုင်ငံတကာကပံ့ပိုးပေးချဖို့နဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံဘက်ကလည်းဂရီးကဝတ်အတိုင်းမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနီမှာတိုက်တွန်းပါတယ
် It's also important that I think that ASEAN follows through on its own commitments
ASEAN ဘက်ကပေးထားတဲ့ဂရီးကဝတ်အတိုင်းဆောင်ရွက်ကြစီရေးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာရနာဘာဂနာလည်းသက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့ဆက်လက်ညှိနှိုင်းကြိုးပမ်းနေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျေရစ်ကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီလိုအပ်ချက်တွေကိုပို့ပြီးတော့ဖြည့်ဆည်းပေးချဖို့လဲနိုင်ငံတကာအတိုင်းဝိုင်းကိုကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းပါတယ်။ဆီယနာသိမ်းမှုကြောင့်ဖြစ်လာရတဲ့ဆန္ဒပြပွဲတွေအရေးဂရီးပေးထားတဲ့အတိုင်းမြန်မာဘက်ကတာဝန်ယူလှုံ့ဆော်လာစေဖို့ကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံတွေကိုကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကအင်ကာနီမှာတောင်းဆိုပါတယ်။
Despite the 5-point plan agreed at the ASEAN leaders meeting on the 24th of April,
ဧပြီလ24ရက်နေ့အာဆီယံခေါင်းဆောင်များဆွေးနွေးပွဲမှာအချက်၅ချက်သဘောတူခဲ့ပေမဲ့လည်းမြန်မာစစ်တပ်ခေါင်းဆောင်တွေကလိုက်နာမဲ့အရေးအယံမပြပါဘူး။မြန်မာစစ်တပ်ကဒီဂရီးကဝတ်တွေကိုလိုက်နာလာစေရေးနဲ့လိုက်နာဖို့ပြက်ကွက်ရင်တာဝန်ခံစေရေးအတွက်အာဆီယံဘက်ကခိုင်ခိုင်မာမာမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့တိုက်တွန်းပါတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုပ်ရဲ့ပြောခွင့်ရရူပခိုဗဲလ်ကပြောဆိုခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဧပြီလ24ရက်နေ့အာဆီယံထိပ်သီးတွေရဲ့မြန်မာရေးဆွေးနွေးပွဲမှာအာဏာသိမ်းအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုင်တက်ရောက်ခဲ့ပြီးမြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေရပ်ရည်အပါအဝင်နဲ့အချက်၅ချက်ကိုအာဆီယံဘုံသဘောတူညီချက်အဖြစ်ကြေညာခဲ့တာပါ။